မင်္ဂလာပါခင်ဗျာဒီကနေ့တရားလေးလိုက်စီစဉ်မှာတော့ဒီနေပြည်တော်လေးစိတ်လက်နက်မှုနဲ့နောက်ဆက်တွဲတရားဥပဒေစိုးမိုးရေးပေါ်မေးခွန်းထုတ်နေတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်နေပြည်တော်လေးစိတ်မှာဝင်းကြီးအောင်တူရဲ့တားဖြစ်တဲ့သူနဲ့လူတချို့ထမ်းနေပြီးလက်နက်နဲ့မူရည်စေဝါတချို့ဖမ်းဆီးမိရဲ့နောက်ဆက်တွဲလက်နက်တွေမူရည်စေဝါတွေမိရဲ့တန်တရားရှိသူတွေကိုဖမ်းနာဆီးရလဲရှိပါတယ်ဒါပေမဲ့လည်းအရင်တုန်းကတွေ့ကြုံနေရအမှုခင်းကြီးတွေဖြစ်ပေမဲ့လည်းထိထိရောက်အေးအေးယူတာတွေအားနေခဲ့တဲ့ဒီတရားဥပဒေစိုးမိုးရေးပေါ်မှာတန်တရားတွေနဲ့မေးခွန်းတွေလည်းတကြောပြန်ထွက်နေရတဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးသွားမှာပါဆိုတော့ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်တဲ့မြန်မာနိုင်ငံရှေ့နေမြောက်ကွန်ရက်ကဦးသိန်းတန်းသတင်းစာဆရာဦးတီယာသွေးတို့လည်းဒီလိုင်းပေါ်မှာရောက်နေပါပြီကျွန်တော်တို့ဆွေးနွေးပွဲကိုစတင်ပါတယ်အရင်ဆုံးကတော့ဒီပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသပ်ချက်ကိုအရင်ကြားချင်ပါတယ်ဆိုတော့ဒီလူခွန်ရက်ရှေ့နေတူလည်းဖြစ်တဲ့ဆရာဦးသိန်းတန်းရဲ့ဒီသဘောထားအချင်းချုပ်ကိုအရင်ပြောစေချင်ပါတယ်ဒီနေပြည်တော်လေစိတ်မှုနဲ့ပတ်သက်လို့ဒီကင်တွယ်ဆောင်ရွက်ရမှာလက်တလုံးတွေ့ရမြင်ရသိရသလောက်ဟိုဂျင်းနဲ့လောက်ဆရာလို့ပြောနိုင်သလားဆရာ
ဟုတ်ကဲ့ဗျာအခုနေပြည်တော်လေစိတ်ကိစ္စကတော့ဂျင်းနဲ့လောက်ဆရာကောင်းတယ်လို့ပြောရမှာပါပဲဟိုလှုပ်ရှားဆောင်ရွက်တဲ့တီမိမိပေါ့ဗျာနောက်ဝင်းဆက်တွေရောဆွတ်ထားတဲ့တက်ထားတဲ့ပုံမှန်တွေကလည်းအများကြီးပေါ့နော်ဟိုကျွန်တော်စိတ်ထဲမှာဟိုသိပြီးတော့ဟိုဒီတော့ဟိုဖြစ်ရောက်နေသလားလို့တော့မှဟိုကျွန်တော်စဉ်းစားရတဲ့အချက်မျိုးတိတော့ဖြစ်လာပါလေခုကတော့အချိန်နဲ့တည်းညီတို့တိုင်းဟိုဆက်ပြီးတောင်းနေတာတွေ့ရတယ်ဟိုမိတဲ့ကတနာတော့တပိုင်းပေါ့ဗျာဘာဖြစ်လို့ဒီလိုဖြစ်ရရလဲဆိုတာအပိုင်းကတော့တစ်ခုပေါ့နော
်ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ဆရာဦးတီယာတို့ရဲ့သဘောထားအောင်ခင်ဗျာအခုလက်တော့ဟိုလက်လန်းပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဒီမှုမှာကိုင်နာတွေ့တာဆောင်ရတာနဲ့ပတ်သက်လို့ဟိုဂျင်းနဲ့မှုမဂျင်းနဲ့ဆရာမဂျင်းနဲ့ဆရာဘာတွေများရှိမလဲဆရာ
ဟုတ်ကဲ့အခုဆောင်ရနေတဲ့အနေထားတော့တုံးတက်ကိုက်ဆောင်ရနေတဲ့သဘောလည်းရှိတယ်နောက်တစ်ခါကျွန်တော်တို့ဒီမီဒီယာတွေနဲ့ social network တွေမှာလည်းတွန်းနေအားနဲ့တောင်းပေါ့နော်ဟိုရတဲ့ဖွဲ့အနေနဲ့ဟောတာဟိုသူလုံနိုင်သမျှအဆွမ်းကုန်လုံနေတယ်ထုတ်ပြနိုင်သမျှလည်းထုတ်ပြနေတယ်ကျွန်တော်နားလည်ပါတယ်ချို့ထုတ်ပြမှုတွေဆိုရင်တော့မှဗျာဟိုမထုတ်ပြန်သင်သေးဘူးတော့ထင်တယ်ဗျာဘာလို့ဆိုတော့ဝင်ဆက်ရှိတာတွေလွတ်သွားနိုင်တာပေါ့နော်ဆိုတော့ဘာပဲပြောဟိုလုံနေတာအဆိုင်နေတာကျွန်တော်တို့မြင်ရကြားသလောက်ကတော့ဟိုအပြောခံမှာသူတော့လည်းပါမှာပေါ့သူတို့တွေအားလုံးခွန်ဆိုင်လုပ်တယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်တို့ကဒီမှုကိုအဖို့ရဲ့နောက်ွယ်မှာတို့ဟိုရှိနေတဲ့စဉ်းစားချက်တွေဖြစ်တဲ့ဒီလောက်ချက်မှုတွေနဲ့ဆက်ဆက်နိုင်တာဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးသိရှင်းသွားအောင်တို့ပေါ်ထုတ်ပြနိုင်တဲ့အနေထားတော့မရောက်သေးဘူးဗျ။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဟိုစောင့်မျှော်နေတယ်ဟိုလူလူကလည်းစောင့်မျှော်နေတယ်။ဒီအပိုင်းထိတော့ဆက်ပြီးတော့အမြဲတမ်းလုပ်နိုင်ကြလိမ့်မယ်လို့ပြောလင်းပါတယ်
။ဟုတ်ကဲ့။ဟိုဒီကိစ္စနဲ့ပတ်သက်လို့ဟိုလူတွေကြားထဲမှာလည်းတော်တော်စိတ်ဝင်စားမှုတွေတွေ့ရပါတယ်။ကျွန်တော်ဟိုဒီအပိုင်းမှာတော့ကာတွန်းတွေတွေ့ရတဲ့အထက်မှာအခုဟိုကာတွန်းတစ်ခုဟိုကိုဒီနေရာမှာအလင်းတင်လို့ပေါ်ပြခြင်းပါတယ်။သူကတော့ကာတွန်းကတော့ကာတွန်းဆီယာမင်းထက်လူနဲ့တူတယ်။သူလက်မှတ်ရေးထိုးထားတာလို့သူအဲ့ဒီသူ့ကာတွန်းထဲမှာတော့ဒီကောင်းပေါင်းနဲ့ဟိုတိုက်ပုံနဲ့ဝက်ကောင်းဆားလာဝတ်ထားတဲ့လူတစ်ယောက်ကဟိုကမ်းနားမှာကြောက်တုံးတွေကိုရေးတဲ့တွန်းချနေတဲ့ပုံမှာရေရောက်ရောက်နေတဲ့ကြောက်တုံးတွေထဲမှာတော့လေးလောင်းမြိုင်ငါးလောင်းမြိုင်ကိုပါကြီးလေပတော်တော်ခင်ဝင်ကချင်းဆီယာမလေးနှစ်ဦးအောင်ဝင်းခိုင်ဆိုပြီးရေးထားပါတယ်။ဒီနောက်ထပ်တွန်းချဖို့လုပ်နေတဲ့ကြောက်တုံးပေါ်မှာတော့လေးစိတ်လက်နက်နဲ့မူရည်စေဝါမှုဆိုပြီးရေးထားပါတယ်။ဟိုပလုံဆိုပြီးတော့လည်းရေးပွက်နေတဲ့အတန်းနဲ့ဒီခေါင်းပေါင်းနဲ့တိုက်ပုံနဲ့ပုတ်ကူကတော့အချင်းကကူစားသွားမှာပါဆိုပြီးကာတွန်းထဲမှာဆွဲထားတာတွေ့ပါတယ်ဆိုတော့ဒီကာတွန်းကဒီလူတွေကြားအတန်းတရားကိုဟိုဒီဒီစုံတရားထင်ရနေလို့မထင်ဘူးလားဆရာဦးသိန်းသန်းဟု
တ်ကဲ့ဗျာထင်ရတာပေါ့ဗျာကျွန်တော်တို့တိုင်းပြည်မှာဓာမျိုးအရေကပေါ်ပေါင်းကဟိုကြေကနာပေါင်းကအများကြီးပဲမထင်နိုင်တဲ့ဟာတွေလည်းအများကြီးမလောင်းမြိုင်လို့လေးလောင်းမြိုင်လို့ဒီကိုပါကြီးတို့ဒေါ်ခင်ဝင်းတို့တော့အဆုပ်ပေါ့ဗျာအခုလောလောလောဖာကမှာဖြစ်တဲ့ပြဿနာတွေတို့တူဆရာဥတွေမင်းမှုတွေနော်ဒီအနိုင်ထက်ဒီပြုမှုတွေကများတဲ့အခါကျတော့တူကဒါလည်းဒီလိုနဲ့ပြီးသွားမှာပါပဲဆိုတော့လူကြီးအတန်တွေကပေါ်ပြတာပါဗျာ
ဟုတ်ကဲ့ဆရာကျေးဇူးပါဆရာတရားသွေးရောခင်ဗျာဘာဖြစ်လို့လဲဆိုတော့အခုဒီအမှုမှာဒီအရင်ဆိုးကဝင်းကြီးအောင်တူရဲ့တားပြစ်သူနဲ့လည်းဆက်နွယ်နေရဆိုတော့ထိထိရောက်ရေးယူပါမလားဆိုတော့တန်တရားကြီးလည်းရှိနေရနောက်တာဝန်ရှိသူတချို့ရဲ့ပြောပုံဆိုပုံတွေကြောင့်ဒီအမှုကအဖျားရှုသွားမလားဆိုတော့တန်တရားကြီးလည်းရှိနေပါတယ်ဟိုဒါဒီလိုတန်တရားကြီးဟိုထွက်ပေါ်နေရတဲ့ပတ်သက်လို့ဘယ်လိုပြောနိုင်မလဲဆရာ
ဟုတ်ကဲ့ဒါကတော့ဗျာဟိုမဖြစ်မနေရဲတပ်ဖွဲ့အနေနဲ့ဟိုသူ့အနေနဲ့ရင်ဆိုင်ရမယ့်ပြဿနာပဲဘာလို့ဆိုတော့ကျွန်တော်တို့ရဲတပ်ဖွဲ့အနေနဲ့ဆိုတော့ပြောကျင်စရာဝေဖန်ကျင်စရာတက်တနာတွေရှိမှရှိခဲ့တဲ့အတွက်ကြောင့်မလို့ဒီဝင်တော့ဝင်ပိုးတွေကလည်းအခုချိန်မှာဟိုဒီပုံမှန်လာပြီတဲ့သဘောရှိတာပေါ့နော်ဆိုတော့ဟိုရဲတပ်ဖွဲ့အနေနဲ့ကတော့စဉ်းစားပြောရရင်တက်တနာဒီချိန်မှာတက်တနာအမှုမှန်ရတဲ့တမျိုးနောက်တစ်ခါပြည်သူလူထုကနေပြီးတော့စိတ်ကူးရင်လာတဲ့ခုချိန်မှာမျှော်မှန်းလာတဲ့ကြိုပြီးအဖြေထုတ်တာအဖြေရတဲ့ရှိတဲ့အခါကျတော့အဲ့ဒီအဖြေနဲ့လွဲရင်လည်းပြောခံအောင်ပဲဆိုတဲ့အနေအထားမျိုးရှိတဲ့အခါကျတော့သူတို့ကတော့ဝင်တော့ဝင်ပိုးကတော့အတော်ကြီးပါတယ်မိတော့မဆိုစေကမှုအမှန်ကိုအမှန်တိုင်းပေါ်ထုတ်နိုင်အောင်တော့ရတဲ့ဖွဲ့နေနဲ့ခါတိုင်းတက်ပူပြီးယူဆရမယ်ခါတိုင်းတက်ပူပြီးတော့ကျွန်တော်တို့ကျန်ပြန့်တဲ့နက်နက်ဆိုင်ဆိုင်အပေါ်ရန်လေးပဲမဟုတ်ဘဲနဲ့ ကျွန်တော်တို့ဟိုဟိုပုံစံပေါ်ထုတ်ပြီးတော့ပြည်သူတို့စစ်စစ်လင်းလင်းစပြနိုင်မှုလို့ပါတယ်မဟုတ်ရင်တော့သွားပြောသူကြောက်တုံးတုံးဖြစ်သွားတယ်လို့လူတွေကသတ်မှတ်တာကိုခံရပါလိမ့်မယ်ခင
်ဗျ။ Okay နောက်တစ်ခုရှိတာဒီလူမှုကွန်ရက်တီမှာပြောတာဆိုတာလည်းတွေ့နေရပါတယ်ဒီအရက်ထဲမှာပြာဝမီရှူမီပန်းရောင်းတဲ့လူလောက်ကိုတကယ်ရာဇဝတ်မှုကြီးလို့ဟိုအေးအေးယူပြရတယ်ဟိုဟိုသတင်းတွေအကြီးအကျယ်ပေါ်ပြရတယ်နောက်အခုဒီလိုအမှုမျိုးကြတော့ဟိုစင်ဝေးရန်ရှောက်အပြောတွေရှိတယ်ဆိုပြီးဝေဖန်တာတွေလည်းရှိပါတယ်ဆရာဦးသိန်းတန်းအဲ့တော့ဆိုတော့ဒီလိုသက်ဆိုင်ရာအာဏာပိုင်ရဲ့လုပ်ပုံကိုင်ပြောဖို့ဆိုနေရောဒီတရားဥပဒေစိုးမိုးရေးပေါ်မှာအများပြည်သူကယုံကြည်မှုလျော့ပါးစရာတွေဖြစ်နေလားဆရာ
ဟုတ်ဖြစ်တယ်ပဲအဲ့ဒီကိုပြောတာလေဟိုလုတ်ကန်ဆောင်နေတယ်ကောင်းပါတယ်ကျွန်တော်နည်းနည်းဟိုပြောတာဒါတွေကဟိုကိုကာဝယ်လို့ပါအတူလေးတွေပါတိတ်လဲစိတ်မပူကြပါနဲ့လို့ပြောတဲ့အပေါက်တွေကဒါမတည်တော်ဘူးကွာနော်ဒီတာဝန်သိတယ်တာဝန်ရှိရဲ့ရဲဝန်ထမ်းလော်ဒီခတ်ကြီးကြီးပေါ့ဗျာအဲ့လိုအနေထားနေနဲ့ပြောရမယ်နဲ့တိတ်မတူဘူးဆိုတော့အဲ့ဒါမျိုးတွေကမကောင်းဘူးကွာ
ဟုတ်ကဲ့ကျေးဇူးပါဆရာသူဥတီယာသူဆော့ဆော့ရဆရာပြောသွားတာတော့ဟိုကျွန်တော်သဘောပေါက်ပါတယ်ဝေဖန်တဲ့လူကတော့ဘာလို့လို့ဝေဖန်ညင်တဲ့လူကတော့ကြံဖန်ဝေဖန်ပါပဲဒါပေမဲ့တခုရှိတာဒီမှာတာဝန်ရှိတဲ့လူတွေရောပြောတာဆိုတာတွေကဟိုနီးမှန်လမ်းမှန်ဖြစ်ရလားဆရာတရားသူ
ဆိုတော့ဗျာဟိုအမှန်တော့ဒီရတဲ့ဖွဲ့ဝင်နေအနေနဲ့ကခရိုင်းတဲ့ပို့ပြီးတော့ကျွန်တော်မီဒီယာတွေလည်းခြေပြန့်လာတယ်ခရိုင်းတဲ့ပို့ပြီးတော့ကျွန်တော်တို့ဟိုဟိုဒီကျွန်တော်တို့လူထုနဲ့မီဒီယာနဲ့လက်ရှိအစိုးရအဖွဲ့အစည်းတွေတက်ဆိုင်ရကျွန်တော်တို့ဒီဘီယိုကရက်တစ်မက်ကနီဇမ်မှာရှိတဲ့အဖွဲ့အစည်းတွေသက်ဆိုင်ရေးကျွန်တော်တို့ထုတ်ပြန်မှုတွေနီးစပ်လာတယ်ဗျ။ဆိုတော့အဲ့လိုအဖွဲ့အစည်းကလူတွေကလည်းကိုယ့်အကူဟာ Facebook လို့ဟာလို့တင်တာမျိုးအစားပေါ့နော်။ကျွန်တော်တို့ဒီလိုမျိုးခြေပြန့်လာတဲ့လူတောင်းတောက်ကြမှာနီးကပ်မှုရှိလာတဲ့ဒီလိုသဘောတဘာဝရှိတဲ့မှာတို့အနေနဲ့အပြောဆိုအင်တာနက်မှာဆင်ခြင်မှုနဲ့ချင်းစင်းစားစားထုတ်ပြန်ပြောဆိုမှုအင်တာနက်လိုပါတယ်။ဘာလို့လဲဆိုဒီချိန်မှာကဟိုတခုခုပြောလိုက်တာနဲ့အရန်ပြန့်နှံ့လွယ်ပြီးတော့ကျွန်တော်တနိုင်ငံလုံးကိုပြန့်နှံ့လွယ်တဲ့အပြင်ကိုကျွန်တော်တို့ public response ပေါ့နော်လူတွေတုံ့ပြန်မှုရတယ်စက်ချင်းတုံ့ပြန်လာတယ်အနေထားပဲအရန်ကိုဟို communication အရန်ချင်းမောင်းတော့ကြောင်းတော့ကြောင်းအရန်ကတ်နေတာပေါ့နော်ဆိုတော့ဒီလိုချင်းနေမျိုးမှာဒီအာနာပိုင်းနေနေနဲ့ဒီနဲ့ပို့ပြီးတော့လေးလေးနဲ့စင်းစင်းစားစားနဲ့တုံ့ပြန်တင်ပါလေဗျဟိုတချို့ကိစ္စတွေကြောင့်လည်းကျွန်တော်တို့နားလဲပါတယ်ဟိုရဲလုံထုံးလို့ဒီရဟိုလွှဲကြည့်လွှဲပြီးပြောတဲ့သဘောရှိတယ်ဖော့ပြောတဲ့သဘောရှိတယ်ပေါ့နော်ဆိုတော့ဒါဖတ်မှာရှိတဲ့ဒီဒီကျွန်တော်တို့ပေါင်းအောင်နေတဲ့လူပဲဖြစ်ဖြစ်ဂွဲဆက်ပုံကူပဲဖြစ်ဖြစ်ဒီလူကလွတ်မြောက်သွားတာမျိုးအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးကိုစိတ်ပူပြီးတော့တို့တွေနဲ့ဒီလိုမျိုး technique နဲ့ပြောတာတွေလည်းရှိတယ်ဗျာဒါပေမဲ့မိတို့ပင်စိုးစိမ်းတာမျိုးမိမိပြောရတာကအခုဒီလိုခစ်မျိုးမှာတော့ကျွန်တော်တို့ဒီလိုတုံ့ပြန်မှုတွေလူလူရဲ့ဝေဖန်မှုတွေလူလူရဲ့ထောက်ပြမှုတွေလာနိုင်တယ်အခုကပိုဆိုးတာဆိုနိုင်ငံရေးရလည်းဟိုကျွန်တော်တို့ကနည်းနည်းအစိတ်ခဲလေးတွေဟိုဟိုချင်းချင်းရှင်းရှင်းပေါ့နော်နိုင်ငံရေးကကျွန်တော်တို့ဘယ်လိုခေါ်မလဲဟိုအခုအရသာဆိုးရတက်လာပြီလေနောက်ပိုင်းမှာကျွန်တော်တို့တစ်ချိန်လုံးကလာလို့တပ်မတော်ဆိုးရလက်တော့အောက်မှာနေခဲ့တဲ့လာမယ်ကနေစမော်ဒီဒီရဲတပ်ဖွဲ့ပါဝင်ဒီတပ်ဖွဲ့ရာဟိုတလွဲတချော်လုံးနေသလားတမင်မဲဟိုဟိုခိုကတ်လုံးနေသလားဆိုတော့တို့တို့တို့တန်တရားတွေနဲ့ပြေခေါ်ပြောဆိုမှုတွေလည်းရှိတဲ့အတွက်ကြောင့်ဘုလို့ရဲတပ်ဖွဲ့နေနေဟောတခြားလူတွေဖွဲ့နေနေတော့လူဟိုမီဒီယာတို့လကောင်းလူလူတို့လကောင်းပေါ့နော်တုံ့ပြန်ပြောဆိုတဲ့ခါမှာနည်းနည်းစစ်စစ်ဆင်နေနေနဲ့ဟိုတတိထားပြီးတုံ့ပြန်တဲ့ဆက်ဒါအရေးပါတဲ့ချက်ချက်ပါ
โอเคကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါပြီဟိုဟိုအရင်ဆုံးဒီကိုသိန်းဝင်းမန္တလေးမြို့ပါကိုသိန်းဝင်းကိုလှည့်ပေးချင်ပါတယ်ကိုသိန်းဝင်းသဘောထားကိုလိုရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးသိန်းတောင်းနဲ့ကျွန်တော်ဆရာခုနဆရာစီစီအောင်လို့ပြောသလိုပါပဲဟိုကျွန်တော်အရင်ဟိုလိုကနေပေါင်းများစွာလဲမြန်မာနိုင်ငံတရားဥပဒေကဟိုဘယ်လိုမှကျွန်တော်အားရစရာမရှိဘူးအဲမြစ်တွေမြစ်တွေအစင်းဆက်လာတာဟလာအခုဒီကဒီမိုကရေစီခေတ်ရောက်တဲ့ခါကျတော့ဘောကဝင်းလို့ဟလာပြည်နယ်ကူပါကြီးတွေတက်ခါတဲ့ပြီပါလေအဲ့ကျွန်တော်ဘာမှမသိရဘူး။ဟိုလေးလောင်းတဲ့ငါးလောင်းတဲ့မှာလည်းကျွန်တော်လုံးဝတည့်ခါမပေါ်ခဲ့ဘူး။ဒီကနေ့မှဟိုရန်ကုန်လေစိတ်မှာလားရှင်းနေဥပုံပြူတက်တဲ့ထဲမှာအဓိကတည့်ခါပြတဲ့အဝင်းခိုင်လို့ဆိုတာလည်းတမယောက်နေရ။အဲ့ကြောင့်မို့ရှင်းအကြောင်းအဟုကမကောင်းလား။မကောင်းတဲ့တဲ့ဆက်ဆိုရဆက်ကူပေါ်ကဟိုသကလုံးပေါ်သကလုံးဆက်ကူပေါ်နေတာဥပဒေကဖြစ်တယ်။တကယ်တရားဝင်ဥပုဖွဲ့ကြီးတဲ့မှာကြတော့လောက်တာကြိုင်တာကြတော့ကျွန်တော်ပြီးပြီးနေဒီကအခုယုံကြည်ရောက်တဲ့တရားဥပဒေစိုးမိုးတွေရောက်နေခင်ဗျာ။အဲ့ကြောင့်မို့ဒီအခုပြတဲ့ကိစ္စကြီးကလည်းလာတော့ချင်နေရပြည်သူအတွက်ကိုတိုင်းပြည်တွေကိုရှင်းရေးမှာရင်းလေးစာကောင်းတယ်လို့ကျွန်တော်ဆွေးနွေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါတယ်သူကလည်းမြန်မာပြည်ရပါကိုနိုင်နိုင်မှာကိုနိုင်နိုင်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
စကားပေါ်တစ်ခုတော့ရှိတယ်ဘာလဲဆိုတော့အုံးမလုံးတော့အုံးပွင့်တယ်ခုဟာလူတိုင်းမြင်ရတွေ့ရဆိုတော့ဘုရားခင်ဗျာမှာဘယ်တော့ဥမာစဉ်းစားကြည့်ပါဗျာသူရဲ့ရှင်းမှုတော့မှာတကယ်အုတ်ချွေးမင်းကြီးကောင်းပါလေဆိုတဲ့နေရာမှာဒီလူအနေတယောက်ကစစ်သားတော်ဒီဘလူးကမဲ့လက်နက်တွေတွေ့တယ်ဆိုတော့ဖမ်းမိတယ်ဆိုတော့ဒါတွေကဘလို့မကိုမယုံနိုင်ကြအကြောင်းလို့စစ်သား မထွက်တာမထောက်လာဒီအမှုကိုသူခေါ်လိုက်ရပုံစံမျိုးကျွန်တော်အနေနဲ့ယူနေနောက်ပြီးတော့အင်္ဂလိပ်လိုတစ်ခုရှိရှိပါတယ် Travesty of Justice လူကြကတရားရှင်တဲ့ပုံစံမျိုးတွေကျွန်တော်အနေနဲ့အများအမျိုးကြုံမှာဘာလို့ဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေမပြတ်မဆင်းရတော့မြန်မာပြည်ကဘရော့မှာအကောင့်နဲ့တားဆင်းရတော့ဖြစ်လာမှာတော့ဒီမှာ
ဟုတ်ကဲ့ကုနနိုင်ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းတခါလေးအလှည့်ပေးချင်ပါတယ်သူကတော့ဒီစကိုင်းတိုင်းမော်လိုက်မြို့ကဦးတန်းအောင်ပါဦးတန်းအောင်ရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အနေနဲ့ဆွေးနွေးလို့ရတော့ကျွန်တော်ကစောင်းအောင်တော့ခင်ဗျာကြောင်းခင်ဗျာအဲ့တော့အပြည့်ဖက်ရမြေကြီးတော်လေးစိတ်မှာဒီလက်နဲ့တချို့နဲ့မြည့်ရဲ့ဆေးဝါးကြီးဖတ်ကြက်ကိစ္စနဲ့ပတ်သက်ပြီးမှဆွေးနွေးရရင်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းတို့ပြက်လန်းနေတော့အချိန်ကာလမှာယခုလိုကြားသိသိရှိရတာဒီနိုင်ငံတော်ရဲ့ရှေ့အလားအလာတွေဟာအမတားမှအရေးကြီးတယ်လို့ထင်မြင်ပါတယ်
ဆိုတော့ကျွန်တော်တို့ဒီအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိပါတယ်ဒီထက်ကကျွန်တော်တို့အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့အီးမေးလ်ကိုလည်းပဲဟိုပေါ်ပြခြင်းပါတယ်ကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
ကျွန်တော်တို့နိုင်ငံမှာဘလို့အစိုးရမျိုးပဲတက်တက်ကာကွယ်ရေးနဲ့ပြည်ထရေးဟာအစိုးရအုပ်ချုပ်မှုအောက်မှာမရှိသမျှကာလပတ်လုံးဥပဒေနဲ့မညီတဲ့အမှုခင်းတဲ့အားလုံးကိုအေးအေးယူဖို့ခန့်နိုင်သလိုတရားဥပဒေစိုးမိုးရေးဟာလည်းပြည်သူတွေမျှော်လင့်နေသလောက်တည်ငြိမ်နိုင်မှာမဟုတ်ဘူးလို့ယူဆမိပါတယ်အကြောင်းကတော့ရဲချုပ်တွေအားလုံးဟာကာချုပ်ကတိုက်ရိုက်ခံထားတဲ့စစ်တပ်ကလာကျသူတွေသာဖြစ်ပါတယ်ပြီးတော့နိုင်ငံရဲ့ကြီးမားတဲ့စီးပွားရေးလုပ်ငန်းအများစုကလည်းစစ်ကောင်းဆောင်တွေသူတို့ရဲ့သားသမီးအမျိုးစုတွေနဲ့ယင်းဤကျွမ်းဝင်သူတွေလက်ထဲမှာပါဒီတော့ပြည်ထရေးကတရားဥပဒေစိုးမိုးရေးကိုဦးစားပေးမှာလားဗျာသူတို့ရဲ့အကျိုးစီးပွားကိုနှောက်ယှက်ပေးမဲ့သူတွေရဲ့အန္တရာယ်ကိုကာကွယ်မှာလားဆိုတာရှင်းနေပါတယ်ဥမာလက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ဖားကန်ကြောက်စိန်တွင်ကိစ္စတွေဟာသူတို့ရဲ့အကျိုးစီးပွားတွေနဲ့တိုက်ရိုက်ပတ်သက်နေတဲ့အတွက်စစ်တပ်ရောရဲဘော်အင်အားအလုံးရင်းနဲ့ဖြည့်ရှင်းကြပေမဲ့သူတို့ရဲ့အကျိုးစီးပွားနဲ့တိုက်ရိုက်မပတ်သက်တဲ့မူးယစ်နဲ့လက်နက်ကိစ္စတွေကအစခိုးဆိုးလူရဲ့မဒိန်းတွေအစုံထိထိရောက်ရောက်ဖော်ထုတ်ဖန်ဆီးတာမျိုးတွေအလွန်နှဲပါလာပါတယ်အထူးသဖြင့်ပြည်ထရေးရဲ့သဘောထားတွေကိုဘယ်နေရာမှာထင်ရှားတွေ့ရသလဲဆိုရင်ဥပဒေပညာရှင်ဦးကိုနီလောက်ကျန်ခံရမှုအခုလက်နက်တွေအကြီးကျယ်ပြီးတဲ့ကိစ္စတွေမှာသတင်းနောက်တွေရဲ့အမေးတွေကိုဖြေတဲ့ကိစ္စတွေကထင်ရှားနေပါတယ်။ဒါကြောင့်နိုင်ငံတော်ဝန်ဖြစ်ပျက်နေတဲ့မူကင်းပေါင်းစုံနဲ့အစိုးရအဖွဲ့တစ်ခုလုံးကိုချင်းချောင်းနေတဲ့လက်နက်ကိစ္စတွေကိုထိထိရောက်ရောက်အေးအေးယူနိုင်ဖို့ကတော့ပြည်ထရေးကိုအစိုးရအုပ်ချုပ်မှုအောက်မှာထားပြီးရည်ချင်းပြေးဝတဲ့ရဲရာရှိတွေကိုသူတို့နဲ့ထိုက်တန်တဲ့ယာရုနေရာတွေမှာခန့်အပ်တာဝန်ပေးအပ်တဲ့ကြောင်းတင်ပြလိုက်ရပါတယ်ဗျာ
ဒါတော့အမေရိကန်ပြည်ထောင်စုကမောင်တက်သနာပါခင်ဗျာသူ့ရဲ့စာရဲမှာတော့ဒီတရားဥပဒေစိုးမိုးနဲ့ပတ်သက်လို့ဥပဒေကိုထင်းထင်းဆောက်ရှောက်ရတဲ့ဒီအာဏာပိုင်တွေနဲ့ပတ်သက်ပြီးထောက်ပြထားတာတွေ့ပါတယ်ဒီလက်ရှိအခြေအနေမှာကဒီတက်ရညွန့်ကြားမှုအောက်မှာရှိနေတဲ့အတွက်အစိုးရကဒီအရေးယူခြင်းတော့ခက်နေတဲ့သဘောမျိုးသူပြောတာပါတယ်ဆိုတော့ဆရာဦးသိန်းသန်းကိုတရားဥပဒေစိုးမိုးရေးမှာဒီအုပ်ချုပ်မှုစနစ်ကဘလောက်ထိအောင်များအဟန့်ဒါဖြစ်နေလဲဆရာဟုတ
်ဖြစ်တယ်ဗျာဟိုကအခုကျွန်တော်တို့ဒီကျုံ့ွေရတဲ့ကတ္တနာတွေမှာဟိုအချိန်နဲ့တည်းရေးယူတဲ့ကိစ္စတွေရေးယူနိုင်ဦးကြဥပမာဟိုရှင်တော်ငွေရောက်မှာတက်ပြီးတော့ဘုံဥကြောင်းနဲ့ဒီဘာသာကြားကိုနန်တိုင်းဖြတ်ကြည့်တဲ့ကိစ္စမျိုးတွေဟာနောက်တစ်ခါအမိုးတရားတွေတုံ့ပြန်တဲ့ကိစ္စတွေဒါတွေဆိုလို့ချင်းလက်ပိုက်ကြည့်လို့ဖြစ်ပြီးရဟာတို့ရတယ်ကျွန်တော်ထင်နေတယ်အဲ့ဒါတွေကလည်းခုနဆရာမောင်တက်တနာပြောလို့ပါပဲ2000ပေါ်စီဦးညာဒီရေးဝင်ကြီးဌာနနဲ့တိုင်းရဲ့ပတ်သက်တာဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့အဲ့ဒီခါကျတော့သူတို့သဘောထားပေါ်တည်နေလို့ဖြစ်တယ်အဲ့တော့ကျွန်တော်ကကြည့်ရင်တိုင်းပြည်ရဲ့အခြေအနေကရဲမှုတွေကလည်းဒီကုန်တို့များများလာတာဗျ။မိစီမားတွေအကျေတုံးကျွန်တော်တို့သိနေကြသေးရင်လည်းဒီဒီကျွန်တော်စစ်ကားတွေမှာလည်းသိနေစီတဲ့စေးပြားတွေပြီးရဲ့အတွက်ပြင်းနေကျွန်တော်တို့တွေ့ရတယ်။မေယာအနှံ့ပြားမှာဒါမျိုးတွေကဖြစ်နေတော့ကျွန်တော်တို့ပြောနိုင်တာကဖြစ်ရင်တိုင်းပြည်မှာဒီပြားတွေစုံမှုကိုထိမ့်သိမ်းဆောက်ရှောက်တဲ့အဖွဲ့အစည်းကဖြစ်ဒီအင်းအားဟုတ်ပြီမပြည့်စုံကြလေသလားဆိုမှုအရင်ချင်းမပြည့်ပြီလေကတော့မသိဘူး။ကိုရင်ဘွေရအချင်းကြီးတရားအနေထားမျိုးရှိနေတယ်လို့ပဲကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့ဆရာဦးတရားသွေးရဲ့သဘောထားခင်ဗျာကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးအတွက်ဒီအုပ်ချုပ်မှုစနစ်ကဘယ်လောက်တိုင်းတာဒီအဟန့်အတားဖြစ်နေလဲကျွန်တော်တို့တိုင်းပြည်မှာ
အဓိကတော့ကျွန်တော်တို့ဒီအုပ်ချုပ်ရေးနဲ့ပတ်သက်မိကုန်ထုတ်ဆောင်ရေးအများကြီးရှိတယ်ကွာဆိုတော့အဓိကအခုကျွန်တော်တို့ပြောနေကြတာကဒီရဲတပ်ဖွဲ့ပေါ့နော်ရဲတပ်ဖွဲ့ကျွန်တော်တို့ပြည်သူလူထုနဲ့အနီးဆက်ဆုံးဟလားကျွန်တော်တို့ဒီ ground body ကိုကျွန်တော်တို့အာဏာတက်ရောက်တဲ့လုံပိုင်ခွင့်ရှိတဲ့အလားအတောင်ပြေသို့မဟုတ်ရင်သူတို့လက်ထက်မှာရှိတဲ့အဖွဲ့စည်းပါဗျာဆိုတော့သူတို့နဲ့ပတ်သက်ရင်လည်းဆိုဟိုဆရာပြောသလိုအမေရိကန်ကဆရာပြောသလိုလားအခြေခံဥပဒေကိုလည်းအမှလည်းတာဝန်အများကြီးရှိတာပေါ့နော်အခြေခံဥပဒေကြောင့်လည်းပါတာပေါ့သို့တော့ကျွန်တော်ပြောချင်တာကလက်တွေ့အခြေခံဥပဒေကိုမပြင်းဆိုင်ခင်ဆက်ကြားမှာတော့မှကျွန်တော်တို့မိကုန်းထုတ်စရာတွေနဲ့လုံနိုင်စရာတွေအများကြီးရှိတယ်ကျွန်တော်ဆိုသတိထားမိတာဆိုလွန်ခဲ့တဲ့၄-၅နှစ်တုန်းကကျွန်တော်တို့လူစုကို အခြေခံတဲ့ရဲလုပ်ငန်းဆိုတာကျွန်တော်တို့ကြားဘူးလည်းဖြစ်အဲ့ဒီအပြင်ကိုကျွန်တော်နေထိုင်တဲ့ရပ်ကွက်ထဲမှာလည်းတစ်လတစ်ချိန်နှစ်လတစ်ချိန်တော့ကိုမျိုးနယ်ရဲတပ်ဖွဲ့ကနေပြီးတော့ရဲတပ်ဖွဲ့မှုပြောက်လာရောက်လေပတ်ပြီးတော့ကျွန်တော်မျိုးနယ်အတွင်းမှာဖြစ်ပြနေတဲ့အနေအထားတွေလွတ်မြောက်နေတဲ့အလားတူတရားခံကြီးတွေတော့ကျွန်တော်မျိုးနယ်ထဲမှာဖြစ်ပြနေတဲ့ရာဇဝတ်ကျူးရာဇဝတ်မှုကျူးလွန်မှုကျူးလွန်နေအကျိုးလုံးတဲ့ပုံကိုယ်ရဲ့အနေအထားတွေကိုကျွန်တော်ရက်ကွက်အတိုင်းလိုက်ပြီးလူမျိုးကိုလိုက်ပြီးရှင်းပြတယ်ဒီလိုမျိုးဖြစ်ကြရတယ်အခုအဲ့လိုမျိုးတွေမရှိတော့ဘူးဆိုတော့ကျွန်တော်လည်းမေးနေတယ်ဘယ်လောက်ကောင်းတဲ့လုပ်ငန်းတွေဘာဖြစ်လို့အခုဆက်မလုပ်တော့တာလဲဆိုတော့ဒီလိုမျိုးကျွန်တော်တို့ဒီဝင်ကြီးဌာနမှာရှိတဲ့ကျွန်တော်ဒီပြည်ထောင်စုဝင်ကြီးကိုတတ်မတော်နေပြီးတော့တိုက်ရိုက်ခန့်နေတဲ့ကိစ္စကကျွန်တော်အခြေခံဥပဒေပြင်မှရမှာမှန်တော်လည်းပဲကျွန်တော်တို့တခြားလက်ရှိလုပ်လို့ရတဲ့ဟာပြည်သူလူထုကြားမှာလုပ်နိုင်တဲ့တရားဥပဒေစိုးမိုးလုပ်ငန်းတွေအများကြီးရှိတယ်ဆိုတော့ကျွန်တော်တို့လူထုကလည်းဒီတရားဥပဒေစိုးမိုးရေးမှာရဲတပ်ဖွဲ့နဲ့မိမိကက်ကက်ကျွန်တော်တို့ပါဝင်ပတ်သက်ဖို့လိုတယ်ဒီကျွန်တော်ရဲတဲ့ဖွဲ့ကိုကျွန်တော်လူသူကနေပြီးတော့အခုလိုမျိုးအပြစ်တင်တာတစ်ခုရတဲ့ပုံစံနဲ့ပူပေါင်းဆောင်ရွက်ပြီးတော့ဖိအားပေးဖို့တွေလိုတယ်ချိုးကိစ္စတွေတိုက်ရိုက်မေးခွန်းထုတ်နိုင်ဖို့လိုတယ်ဆိုတော့ကျွန်တော်တို့ဒီအစိုးရအသက်နေနဲ့လည်းကျွန်တော်တို့ဒီလိုမျိုးလမ်းကြောင်းတွေကိုကျွန်တော်တို့ကူညီပြီးဖွင့်ပေးရမယ်အဲ့တော့လူသူ့အခြေခံတဲ့ရဲလုပ်ငန်းတွေပြန်လည်ပေါ်ပေါက်လာမယ်ဒါမှကျွန်တော်တို့ကတော့ပြောသူစောသားရင်သားမခွဲကြပဲနဲ့ကျွန်တော်တို့ဆောင်ရွက်မှုတွေရဲတဲ့ဖွဲ့လုပ်ငန်းစဉ်တွေကဘယ်လောက်ထိဗလိုက်မှုရှိလဲဗဗလိုက်မှုရှိလဲဟလာဘယ်လောက်နိုင်ငံရေးဆုတ်ဖတ်နေသလဲဟလာဘယ်လောက်ကျွန်တော်စီးပွားရေးရဟလာဟိုကျွန်တော်တို့မတမာမှုတွေဟလာဟိုကျွန်တော်တို့ဒီခြားစားမှုတွေဟလာရှိနေတယ်လေဆိုတော့ကျွန်တော်တို့မိမိကကဟလာကျွန်တော်တို့လုံနိုင်တိုင်တိုင်နဲ့အပြန်အလှန်ထိန်းချုပ်နိုင်တယ်ဆိုကျွန်တော်တို့ကအញ្ញမ်းကောင်းလာမယ်အုပ်ချုပ်ရေးလည်းကောင်းလာမှာဖြစ်လို့ပြည်သူလူထုရဲ့စိတ်ထဲမှာလုံခြုံမှုခံစားလာမယ်ဆိုတော့အရင်ဆုံးကျွန်တော်တို့စလုံးကတော့စလိုက်တယ်စလိုက်ကြတယ်ဘာဖြစ်လို့ရက်သွားလဲကျွန်တော်ဒီကြားမေးခွန်းထုတ်ရမယ်တချို့အစိုးရအသက်နေနေလည်းဒါကိုပြန်ပြီးတော့ကျွန်တော်ပေါ်ထုတ်ရမယ်ဒီကလေးကာလာရီတော့ရတဲ့ဖွဲ့ကပြုပြင်တောင်းလေအတွက်ကိုအချိန်ကုန်တစ်ခုနဲ့လုပ်ခဲ့ပြီးတော့မှအခုစိတ်မတွေ့တော့ဘူးဆိုဒါဘာဖြစ်သွားရလဲဆိုတော့မေးခွန်းထုတ်ရမယ်အဲ့တော့ကျွန်တော်တို့ကအခြေခံဥပဒေပြင်ဖို့လဲတစ်ဖက်ကရည်ရချက်ထားပြီးတစ်ဖက်ကရည်ရချက်အတိုင်းမလုပ်နိုင်သေးခဲ့ကြကြမှာလဲပြည်သူလူထုရဲ့စိတ်လုံခြုံမှုဟာတိုင်းပြည်ရဲ့လုံခြုံမှုခံစားနိုင်အောင်ရတဲ့ဖွဲ့မှာဘာတွေပြုပြင်တောင်းလဲဖို့လိုလဲဆိုတော့အပြန်ဆုံးစဉ်းစားသုံးသပ်ပြီးတော့ကျွန်တော်တို့လူထုပါဝင်တဲ့လူထုကိုအခြေခံတဲ့လူထုကို operation ပါတဲ့ရဲလုပ်ငန်းတွေပြန်လဲအသက်သွင်းဖို့လိုပြီးလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းလှည့်ပေးချင်ပါတယ်သူကတော့အမေရိကန်ပြည်ထောင်စုကဦးလာမောင်မှာဦးလာမောင်ရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟာကျေးဇူးပါခင်ဗျာကျွန်တော်သဘောထားတော့ဟိုအများနဲ့မတူပါဘူးဟိုဟို PO ရဲ့တင်လာတဲ့ခေါင်းစဉ်လည်းမတူပါဘူးမိခိုးထုတ်ရမယ်ဆိုတော့ခေါင်းစဉ်လည်းမတူပါဘူးဘာဖြစ်လဲဆိုတော့ရိုးစားကျွန်တော်တို့ဖမ်းပေးတဲ့ရဲတပ်ဖွဲ့ဖမ်းပေးလို့တာကျွန်တော်တို့ဒီကိစ္စကိုသိတာဗျအဲ့တော့ဖမ်းပေးတဲ့ရဲတပ်ဖွဲ့ကိုကျွန်တော်သူကျေးဇူးတင်တယ်ဂုံပြုတ်တယ်လို့ကျွန်တော်ကပထမဆုံးပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ပြည်ထောင်စုရက်ကဗထမတော်ဒေါက်ဆန်းစီလုံခြုံရေးအတွက်ဘယူဆိုင်ပါလို့ပြောတယ်ဥပဟံကဒေါက်ဆန်းစီလုံခြုံရေးအတွက်စိတ်ကူတယ်လို့ပြောတယ်။တစ်ဖက်မှာလည်းသူတို့ဖမ်းမိထားတဲ့သူတို့ website တွေမှာဝင်ကြည့်တဲ့အခါမှာလည်းဒီမိုကရေစီအားလုံးကိုချင်းချောက်တာတွေအများကြီးတွေ့ရတယ်။အဲဒါကြောင့်မို့ကိုနေဦးမြောင်ဝဲကလည်းအောက်ကွယ်မှာလက်မရှိရှိတယ်လို့ပြောတယ်။အဲတော့ကျွန်တော်ကဒီဖမ်းဆီးပေးတဲ့နောက်မှာလည်းလက်ဖြူရှိနေတယ်။အဲတော့လက်ဖြူလက်မဲတပ်ပနာဖြစ်နေပြီးဒီဥစ္စာဒီ issue ကဘူးရုံးကြမတူရှိနေလည်းမတူဘူးဇော်နေဝင်လို့ဥနေဝင်ကြီးတည်တယ်လည်းမတူဘူးတပ်တင်းမှာပုံကံတာမဟုတ်ဘူးစန့်ကျင်ဘက်ဒီမိုကရေစီအင်အားစုကိုရှည်ရတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကခုဖမ်းပြီးဖမ်းဆီးပေးတဲ့ရဲတပ်ဖွဲ့နဲ့အပေါင်းပါတွေအားလုံးကနောက်ကနေပြီးတော့အမိတ်ပေးတဲ့လက်ချီကြီးကိုကျွန်တော်တို့ကချီးကျူးဂုဏ်ပြုတဲ့အားပေးတဲ့လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကိုလာမောင်ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook တွေရနေပြီးမှတ်ချက်တွေပေးထားတာတချို့လည်းရှိနေပါသေးတယ်ကျွန်တော်အစီအစဉ်ဆုံးသတ်ခင်မှာဟိုရှားပေါင်ဖတ်ပြပေးပါဦးမြတ
်ဟုတ်ကဲ့ပါတောက်ပတောင်းကဥဝင်းတင်ဆိုတဲ့သောရရှင်ရေးထားတာကတော့ဒီကနေ့ပြဿနာတွေကိုကြော်လွှားဖို့အကောင်းဆုံးနည်းလမ်းကတမတော်ဒီအမိတမတော်ဒီအဖကနေတဲ့ပြည်သူသားအမိပြည်သူသားအဖတမတော်ဒီပြည်သူကြားမှာပောက်ဖွားသည်ဆိုတဲ့ခေတ်ကိုပြန်သွားကြဖို့ပါပဲဆိုပြီးရေးထားပါတယ်နောက်သောရရှင်ကိုစင်ဆိုသူကတော့မြန်မာနိုင်ငံမှာဥပဒေအထက်မှာဘယ်သူမှမရှိရဘူးတဲ့အခုမူရေးဆေးဝါးမိတယ်လက်နက်မိတယ်သူတို့ကလက်နက်ကင်ဖဲအဖွဲ့စည်းကလည်းလေးစိတ်မှလုံခြုံရေးရှိနေတာတိတိနဲ့ယူလာတာခလေးအတွေ့နဲ့ပြောရရင်သူဘယ်နှခေါက်တည်ပြီးပြီလဲဆိုပြီးမေးခွန်းထုတ်ထားပါဗျ။နောက်မှထွေးဆိုတဲ့သောရရှင်ကတော့ထိထိရရအေးမယူနိုင်တာကစစ်အာဏာရှင်တို့ရဲ့ပါဝါအာဏာကကြီးစိုးနေသေးဆက်ရှိနေသေးလို့ပါတရားဥပဒေစိုးမိုးရေးရှိဖို့အတွက်ငြင်းငြင်းရေးလုပ်ငန်းစဉ်တစ်ခုထဲနဲ့မလုံလောက်ပါဆိုပြီးရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်ထပ် email နဲ့ပို့ထားတာလည်းရှိနေပါသေးတယ်။သူကတော့ဒီရဲဟိုဥလာထွန်းမှာသူကတော့ဒကုံမျိုးသက်ကဥလာထွန်းမှာသူကတော့ email နဲ့ပို့ထားတာပါ။သူရေးထားတာတော့စဉ်းစားမိတာကတော့တရိတ်ဆန်မြားဖားငါးကအစရထပရဘိုက်နိုင်ငံတိုင်း၌အလိုက်မသိမင်းနယ်ချင်း၍ဆဲခွင့်ကြုံမှုမင်းတွင်စုသားတဲ့မြတ်စွာဘုရားဟောကြားခဲ့တဲ့ဝတ္ထုကိုမန်လေးဆရာတော်ကြီးက မကတီဝါလင်္ကာကြီးမှာရေးသားခဲ့တာပါတဲ့နိုင်ငံမှာအလိုက်မသိဖြစ်နေရင်မင်းမသာတာဝန်ရှိကြောင်းပါတဲ့အရင်ကစီးမြင်ခံဘီရင်စနစ်ဆိုတာရှိခဲ့ရှိနေသေးပါတဲ့ဒါပေမဲ့စီးမြင်ခံဒီမိုကရေစီစနစ်ဆိုတာကတော့အခုမှပဲကြာဥပါတယ်အခြေခံဥပဒေရဆက်ရနာရှင်စနစ်တွေပြောဖို့ဆိုရင်တော့အရှိကြီးပါဆိုပြီးတော့ဒီဒဂုံမျိုးသစ်ကဥလာထွန်းကရေးထားပါတယ်သူကလည်းဟိုရည်ရွယ်ချက်ကတော့ဒီအခြေခံဥပဒေကနေပြီးတော့အကန့်အသတ်တွေရှိနေတဲ့အတွက်ဟိုဒီအုပ်ချုပ်ရေးစနစ်မှာဟိုအဟန်တားဖြစ်နေတဲ့ကိစ္စတွေသူရည်ရွယ်ပုံရပါတယ်နောက်တူကတော့ကိုလေးဖေ့စ်ဘွတ်မှာသူကရေးထားတာပါသူကတော့ရဲနဲ့စစ်တပ်ကသူ့အလုပ်သူလုပ်တဲ့ရဲဥပဒေစာအုပ်ကိုင်စစ်တပ်ကပြည်တွင်းပြည်ပရန်အကာအကွယ်ပေးဒီလိုကိုယ့်အလုပ်ကိုယ်လုပ်ကြရင်ရှင်းပါတယ်အစိုးရကဥပဒေပြူအစိုးရလက်အောက်မှာအားလုံးရှင်းအဆင်ပြေမှာပါတဲ့နောက်တစ်ယောက်ကတော့အီးမေးလ်နဲ့ပေးပို့ထားတာပါကြာဝင်းမောင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဒီလိုပြဿနာတွေပြည်လဲစေခြင်းနဲ့ဆိုရင်ရှင်းပါတယ်ဗျာတဲ့ပြည်ရေးကိုအမေစုလက်အောက်လွှဲပေးလိုက်ပါတဲ့အာမခံပါတယ်ပြည်လဲမယ်ဆိုတာကျိုးစကိုင်းတိုင်းမင်းခင်းမြို့နယ်တောင်တွင်းဒေသတောင်စီရွာကဦးကျဝင်းမောင်ဆိုပြီးသူကရေးထားပါတယ်ဆိုတော့ဒီနေရာမှာကျွန်တော်ဆရာဦးသိန်းသိုင်းဦးသဘောထားကိုဟိုမေးချင်ပါတယ်ဒီအရသာအစိုးရလက်ထက်လွှဲပေးလိုက်ရင်အဆင်ပြေမယ်ဆိုတဲ့သဘောထားလေးကျွန်တော်ကြားပါတယ်ဆိုတော့ဒါမှမဟုတ်ဒီစနစ်ကြောင်တက်တက်ဆိုတော့တကယ်ပဲဟုတ်ရလားဘာဖြစ်လို့လဲဆိုတော့မူပြောင်းဝင်မယ်လူတွေမပြောင်းအချင်းတွေမပြောင်းဆိုတဲ့အတန်တွေလည်းကျွန်တော်ကြားနေရတယ်ဆိုတော့ဒီလိုစနစ်ပြောင်းရုံနဲ့ရောတကယ်လိုက်ပြီးတော့ဟိုပြောင်းနိုင်တဲ့အခြေအနေတွေရှိရလားဆရာဦးသိန်းသိုင်းဦး
အခုလောလောဆယ်ကြီးနေရတော့မရှိဘူးပြဟိုလူကျွန်တော်နာမည်နာပြောင်းတာပေါ့နော်ဟိုဥပမာအရင်ဒီဝင်းကြီးကလည်းပါဝင်းကြီးတွေသူတရားဝင်းကြီးတွေတော့ကျွန်တော်တို့လူလူကရွေးချယ်ထားတာအစိုးရခန့်တာပေါ့နော်တန်တဲ့လူတွေကတော့ဒီပြည်သမန်တတတွေဒလန်တွေဒီလက်ပါအာနာစင်လက်ပါစီတွေပေါ့ဗျာဟိုစီရင်စစ်တုံးကရှုပ်ပြီးဆောင်ရတော့တန်းတာတဲ့လူတွေအများကြီးရှိတော့အဲ့ဒါလူတွေနေရတော့အဲ့ဒီပြည်ပြောင်းလိုက်လို့မရနိုင်ဘူးဟိုတစ်နှစ်ကစစ်တကြီးတစ်ခုလုံးကလည်းမြင်ရပါပါဒါကျွန်တော်တို့တကယ်ဒီစစ်မှန်တဲ့ဒီမိုကရေစီအဖြစ်ပေါ့ဗျာဆိုမြန်မာနိုင်ငံဒီမိုကရေစီဟိုကြားသနာမှနွားထမ်းတာဒီမိုကရေစီမဟုတ်ပဲနဲ့ပြည်ပြည်ဝါဝါလူလူကကိုတာဝန်ခံတဲ့လူလူကရွေးချယ်တဲ့အသုရတရားနော်ဒီအဲ့လိုဟုတ်ချွေရန်တရားတွေအောက်မှာဒါလည်းကျွန်တော်တို့ကတကယ်ရှင်းတန်ပြီးတော့ဟိုထိရောက်အလုပ်ကင်နေမှာဖြစ်တယ်ဗျအခုအနေထားကတော့ကျွန်တော်တို့အဟံသားတွေအများကြီးရှိနေတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဦးတရားသွေးသဘောထားအောင်ခင်ဗျကျွန်တော်တို့ကအခုတော်တော်များထောက်ပြနေတာဒီအခြေခံဥပဒေရဟိုကျွန်တော်တို့အတိုင်းပြည်ကိုမကြာခဏဆိုလို့ဟိုဝေဖန်ရတဲ့လူတွေလည်းရှိပါတယ်ဒီဟိုဟိုတနင်္ဂနွေအုပ်ချုပ်မှုစနစ်ပုံနှစ်ခုလို့ဖြစ်နေတယ်ဗောလေဒီရတအစိုးရလက်အောက်မှာဒီလုံခြုံရေးအာဏာပိုင်အဖွဲ့အစည်းတွေကမရှိတဲ့အတွေ့ဟိုလောက်ကကဲနေမှာဒီအစိုးရအနေနဲ့ခက်တယ်ဆိုတော့ဟိုရက်ဖက်အစိုးရလက်အောက်ကိုသာဒီလုံခြုံရေးတပ်ဖွဲ့တွေအဖွဲ့အစည်းတွေကိုလွှဲပေးလိုက်မယ်ဆိုလို့ရှိရင်ပြဿနာတွေကဒီလောက်ဟိုတက်လာစရာမရှိဘူးပြည်လဲသွားလိုက်မယ်ဆိုတော့အယူအဆလည်းရှိပါတယ်ဒါပေမဲ့လည်းတကယ်တမ်းတလို့ဟိုဒီစနစ်ကိုပြောင်းလိုက်ရင်တက်တဲ့နေရောဟိုဟိုဖြစ်သွားပါမလားလူတွေစောစောဒီကျွန်တော်ဒီအမေရိကန်သောတာရှင်တယောက်ဟိုဆိုလဲသူတန်တဲ့အောင်ပြောသွားပါတယ်နောက်ကွယ်လက်ဖြူလက်မဲဆိုတဲ့ပြဿနာမျိုးတွေဆိုတော့ဒီလိုစနစ်ပြောင်းရုံနဲ့ရောပေါ့လေဒီလိုလူတွေကမပြောင်းမနဲ့ဆိုရင်ရောဟိုဖြစ်လာနိုင်ပါမလား
အဲ့တော့အရင်ကကျွန်တော်ပြောချင်တာလေပမာဟိုကျွန်တော်တို့လူတွေကတော်တော်များများအခုလိုသုံးသပ်နေကြတာအဲ့ဒါကအချက်လက်အပြင်မှားနေတယ်ဗျဆိုတော့ကျွန်တော်အဲ့ဒါလေးကနေစပြောပြပါစေဆိုတော့လက်ရှိပြဿနာကကျွန်တော်တို့ဒီတက်မတော်ကဝေးဦးကြီးချုပ်ကနေပြီးတော့ဟလာဆက်ဒီကြည်လေးဝင်ကြီးကိုတိုက်ရိုက်ခတ်အဖို့သူ့မှာအခွင့်အလမ်းရှိတယ်နောက်ပြဿနာတစ်ခုကအဲ့ဒီလူတို့ကပြန်ရုပ်သိမ်းခွင့်အစားပြန်ထိုးခွင့်ရှိနေတဲ့အတွက်ကြောင့်မလို့ဒီလုပ်နေတဲ့လူကအချိန်မေးတိုက်ကိုပြန်ရောက်သွားမှဖြစ်တဲ့အတွက်သူ့အသိလွတ်လပ်လို့မလုပ်နိုင်တဲ့သဘောတစ်ခုကလွှဲကျန်တာကတော့သူကဝင်ကြီးဖြစ်သွားရင်သမ္မတရဲ့အမိန့်အောက်မှာအလုပ်လုပ်ရပါတယ်သမ္မတကိုအစီရင်ခံရပါတယ်သို့တော့ပြဿနာကဘာရှိလဲဆိုတော့ဒီရဲတပ်ဖွဲ့ကရဲတပ်ဖွဲ့မှာသွားတော့ပြောတယ်ပါဝင်ဆောင်ရွက်နေတဲ့ပုံကိုယ်တွေအားလုံးကဟိုတော်တော်များများနှစ်ပေါင်းများစွာနဲ့ကျွန်တော်တို့တပ်ဘရောင်းနေပြီးအသွင်ပြောင်းပြီးတော့တာဝန်ယူရတယ်ဖြစ်နေတယ်တပ်ပုံစံကျနေတဲ့ခါကျတော့ကျွန်တော်တို့ဒီနိုင်ငံရဲ့အရာလဲတစ်ချိန်လုံးကျွန်တော်တို့ဟလာဟိုတို့နေပုံထိုင်ပုံအရာပေါ့နော်လက်ရှိအစိုးရအပေါ်မှာကျွန်တော်တို့အတိုက်ခံသဘောမျိုးပေါ့နော်တတိယအဖြစ်ဗျာတဲ့ပြောကြပါစို့ရန်သူသဘောမျိုးဟလာတစ်ချိန်လုံးဆက်ဆံခဲ့တဲ့လူအများစုဖြစ်နေတယ်အားရှိတော်တော်များများပါဝင်ပတ်သက်တဲ့လူတော်တော်များများအစားပေါ့နော်ဆိုတော့ရက်တပ်ဖွဲ့ကြီးတစ်ခုလုံးကဒီတစ်သက်လုံးတို့ကရန်သူလူဟလာဟိုတိုင်းပြည်ဒုက္ခပေးမဲ့လူတွေလူစောင့်ကြည့်ခဲ့တဲ့လူတွေကအစိုးရအဖြစ်သွားပြီးတို့အပေါ်ရောက်သွားတဲ့အချိန်မှာဂျုံတံမှုတွေပုတ်တိုက်မှုတွေကျွန်တော်တို့စန့်ကျင်မှုတွေဟလာဟိုအများကြီးရှိနေတယ်ဒါတွေကတကယ်ဆက်ရှိခဲ့တယ်တကယ်လည်းအခိုင်အမာအယိုးဆွဲပြီးကြံနေခဲ့သေးတယ်နိုင်ငံကြီးကအခုမှပြောင်းလာတာဖြစ်တယ်အဓိကပြဿနာကကျွန်တော်အဲ့ဒီမှာလို့မြင်တယ်ဆိုတော့အဲ့ဒီလိုအချိန်ဖြစ်နေတဲ့ခါကျတော့ဒါကြီးကအခိုင်အမာစောက်ထားတဲ့ကျွန်တော်တို့ဒီဒီရဲ့ဌာနကြီးကအခိုင်အမာစောက်ထားတဲ့အဆောက်အဦကြီးပြာဆိုတော့လူတွေအားလုံးကလည်းနှစ်ပေါင်းများစွာဒီမှာတာဝန်ထမ်းဆောင်ခဲ့ပြီးတော့ဒီလက်ရှိအစိုးရမှာအစိုးရဖြစ်တာဝန်ထမ်းဆောင်တဲ့ဒေါက်တာဆုကြည်အပါပဲပေါ့နော်နိုင်ငံရေးသမားတော်တော်များများတို့ထိန်းလုံးစောင့်ကြည့်ပြီးတော့ကျွန်တော်တို့အရင်တော့အရေးဘလို့ယူရမယ်ဆိုပြီးလုပ်ခဲ့တဲ့ပုံစံတွေဖြစ်နေဆိုတော့ဒီလူတွေကိုကျွန်တော်တို့ဒီသမရအပါမှာဒေါက်တာဆုကြည်ကကုတ်ခဲ့တဲ့ခါမှာတော်တော်ဒုက္ခရောက်တယ်တော်တော်ဒုက္ခရောက်တဲ့ခါကျတော့ဒီကျွန်တော်တို့ဒီလုံခြုံရေးနဲ့ပတ်သက်တဲ့ တို့တို့ချင်းချင်းစီကနေလုံထုံးလုံးကြီးတွေလည်းရှိတယ်တို့ဖွဲ့စည်းပုံတွေကလည်းအချိန်မီးတို့ကကြိုက်တယ်လို့အလားလုံထုံးလုံးကြီးနဲ့ဒီကြောင်းနိုင်တဲ့ခါကတော့ကျွန်တော်တို့နှစ်နှစ်လောက်ပဲရှိတယ်အရသာဆိုရအနေနဲ့ကျွန်တော်တို့ဒီတော့ချီမာချီချီမာမာကျွန်တော်တို့နှစ်ပေါင်းသားနိုင်ငံရေးရပါတောက်ထားခဲ့တဲ့ကျွန်တော်တို့ဒီဂျန်ရာယူပဲပဲနေတဲ့ကာဟီကူပင်တောင်းလဲဖို့တို့မှအခက်အခဲရှိတယ်တိုးတော်လည်းပဲမိတို့ပဲစိုးစိုးသားဘူးဆိုတော့ကျွန်တော်တို့အမေရိကပုဂ္ဂိုလ်ပြောသွားသူလက်ချူတွေတော့ရှိနေတယ်တကယ်ကြောင်းလဲကျင်တဲ့လူတွေရှိတယ်တကယ်စိတ်စိတ်စနာနဲ့တိုင်းပြည်ပြည်နာတစ်ခုရဲ့ကိုကြည့်ပြီးလှုပ်ရှင်တဲ့လူတွေရှိတယ်ဆိုတော့အဲ့လိုလူမျိုးတွေကျွန်တော်တို့အားပေးမယ်အဲ့လိုလူမျိုးတွေကိုကျွန်တော်ဝဲကမ်းလုပ်ပြီးဟလာစိုးစိုးပြီးတော့ကျွန်တော်တို့ပြည်ပြည်တောင်းလဲရေးကိုလုပ်ယူရမယ်
ဟုတ်ကဲ့
ဒါကကျွန်တော်တို့အောက်ချင်မှာလက်ချီလုပ်လို့ရတဲ့အလို့ကျွန်တော်အခြေခံဥပဒေပြင်ပြီးတော့ကျွန်တော်တို့အရသာအောက်ကိုလုံးလုံးလားလားလာဟိုထဲဖို့ဆိုတာဒါကတော့နောက်တစ်ပြန်အဲ့ဒါအကြအတိုင်းပြီးတာပေါ့နော
်ကျေးဇူးထူးတင်ပါတယ်ပြည်နိုင်ဆွေးနွေးပေးခဲ့ကြတဲ့သတင်းစာဆရာဦးတီယာသွေးမြန်မာနိုင်ငံရှင်းနေမြခွင့်ရကဦးသိန်းတန်းကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေအီးမေးလ်တွေ Facebook တွေနဲ့မှတ်ချက်တွေရေးသားပေးပို့ရတဲ့သူတွေနဲ့တော်တာရှင်တွေကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ